အန်ယူနေနေမြေပုံမြို့နေမှာမနေ့ကမနက်ပိုင်းကလေပြင်းတိုက်ခတ်တာကြောင့်စစ်ဆောင်စခန်းတချို့နဲ့နေအိမ်တွေပျက်စီးသွားသလိုတပ်မတော်သားတအူးတေဆုံပြီး2ဦးတန်ရရှိခဲ့တဲ့ရှင်တွေကိုပြောပြပါမယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်တွင်းကအန်ယူနေမှာမနေ့ကမနက်ပိုင်းကရုတ်တရက်လေပြင်းတိုက်ခတ်တာကြောင့်တစ်ပိန်လေးကြပြီးလေစိတ်လုံခြုံရေးယူနေတဲ့တပ်မတော်သားတအူးတေဆုံပြီး2ဦးတန်ရရှိခဲ့တယ်လို့အန်ယူနေအုပ်ချုပ်ရေးမှူးဦးကိုကိုမြတ်ကပြောပါတယ်
ကျွန်တော်မနေ့9နာရီပြသူကပါလေစိတ်လုံလုံရောက်တဲ့စောင်းတဲ့ဒဲပေါ်တောင်းနေတဲ့ကင်းတဲ့ပေါ်ကြတယ်တယောက်ဆုံးနဲ့တယောက်တိုင်ရတယ်ဟုတ်ပါဘူးသူတို့ကလေတဲ့လုံချင်ဘေးနဲ့မှတစ်ပင်ရှိတယ်ဟုတ်တယ်သူအိတ်တဲ့တဲပေါ်က
ြတာဒါပြင်မြေပုံမြို့နယ်မှာလည်းမနေ့ကမနေ့ပိုင်းကမိုးသေးထန်စွာရွာသွန်းပြီးလေပြင်းတိုက်ခတ်တာကြောင့်စစ်ဆောင်စခန်းတွေပျက်စီးသွားသလိုစစ်ဘေးရှောင်တွေနေထိုင်ရခက်ကြုံနေရတယ်လို့စစ်ဆောင်စခန်းတာဝန်ရှိသူတွေကပြောဆိုကြပါတယ်အဲ့ဒီထက်ကကမ်းကြီးစစ်ဆောင်စခန်းဟာလုံးဝပျက်စီးသွားပြီးစစ်ဆောင်တွေနေနဲ့မိုးရေထဲမှာဖြစ်သလိုနေထိုင်နေကြရတယ်လို့ကမ်းကြီးစစ်ဆောင်စခန်းတာဝန်ခံကိုရွှေစိုးကပြောပါတယ
်အာမြို့နဲ့ကမ်းကြီးစစ်ဘေးရှောင်စခန်းကအကုန်လုံးပျော်သွားတာကွာယာယီတင်းနေတခုမှမကြံဘူးဗျဟောအင်းနေညတော့ဟာမိုးရွာမိုးဆူဆင်းလာတယ်ဟောစစ်ဘေးရှောင်ကအကုန်လုံးနေရတာအခုလောလောဆယ်ကတော့ကျွန်တော်ရှိတယ်ဟာနင်းနေဟာဟိုဘယ်လိုလဲကောက်ယူမိုးတဲ့အဆောင်ထဲမှာပဲစားရဗျာအင်းနေဟောလက်ရှိတဲ့မိုးရွာသေးတယ်ဗျ
လေပြင်းကြောင့်အခြားစစ်ဆောင်စခန်းတွေလည်းထိခိုက်ခဲ့တယ်လို့ကိုရှိစိုးကပြောပါတယ်။မြေပုံမြို့နယ်တွင်းမှာတိုက်ပွဲတွေကြောင့်နေရာဆုံးခါထွက်ပြေးနေရတဲ့စစ်ဆောင်စခန်း18ခုရှိပြီးစစ်ဆောင်ဥယျာဉ်3000ကျော်အထိရှိနေပါတယ်
။ထိခိုက်တယ်လူကားတို့ထိခိုက်တယ်ဟာမရှိဘူးဗျ။ဒါပေမဲ့စခန်းတစ်ခုလုံးဘာမှမကျန်တော့ဘူးဗျ။ဟောစင်ကြီးတို့ဘာလို့လဲပျော်သွားကြ။အရင်ပျော်သွားတယ်။ပြီးရင်ကျွန်တော်ပိုင်းကြီးရယ်ပြီးရင်ဟာရက်ချောင်းမှလည်းနည်းနည်းဟိုဆီတာတွေရှိနေကြ။
ဒါအပြင်မနေ့ကလေပြင်းတိုက်ခတ်မှုမှာအန်ယူနေတင်းကတလူမော်ကြီးရွာမှာလေဘုံကြီးကျောင်းဓမာယုံတဆောင်နဲ့အင်းချီတစီကျော်လောက်ပျက်စီးသွားတယ်လို့ဒေသခံကြီးရွာသားတွေကပြောဆိုကြပါတယ်။လက်ရှိရခိုင်ပြည်နယ်တွင်းမှာရှိတဲ့စစ်ဆောင်စခန်းများစုဟာဝေါ်တာဘော်လိုက်တွေနဲ့ဆောက်လုပ်ထားတဲ့တေးလေးတွေဖြစ်တာကြောင့်မိုးရွာသွန်းတာတဲ့လေပြင်းတိုက်ခတ်တာတွေကိုကြုံတွေ့နေရပြီးစစ်ဆောင်စခန်းမှာရှိတဲ့စစ်ဆောင်တွေအနေနဲ့နေထိုင်ဖို့ခက်ခဲနေကြတာလည်းဖြစ်ပါတယ်။ကျွန်တော်တက်နိုင်စစ်တွေကနေသတင်းပေးပို့ထားတာပါ။